နိုင်ငံရှိခုလောက်ကခီးသွားပြီးအမေရိကန်ပြည်သူတွင်ဝင်ရောက်ခွင့်ပေါ်ကန့်သက်ချက်တွေပြဋ္ဌာန်းလိုက်တဲ့ခီးသွားလာခွင့်တားမြစ်မှုပြင်ဆင်ချက်ကိုမနေ့တနင်္ဂနွေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်ပါတယ်။ဒီကန့်သက်ချက်တွေကအောက်တိုဘာလ16ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးချက်အီရန်၊လီဗျာ၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ရှမင်းန ကျွန်တော်တို့ရဲ့ဒီအမျိုးသားညှိနှိုင်းမှုတွေကိုနိုင်ငံသုံးနိုင်ငံတို့ကညှင်းဆန်နားထုတ်လဲအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်မူဆယ်အများစုနေထိုင်ရာနိုင်ငံ၆ခုကလူတွေကိုကြီးဝင်ခွင့်ရယူကန့်သတ်မိန်ကရပ်ပေါင်း90ပြည်ပြည်တက်တန်းကုန်သွားပြီတဲ့နောက်မနေ့တနင်္ဂနွေနေ့နောက်ပိုင်းမှာအခုကြေညာချက်တက်ထွက်လာတာပါအမေရိကန်သမ္မတအနေနဲ့နိုင်ငံရဲ့ကြီးသူတွေရဲ့လုံခြုံရေးနဲ မြင်နိုင်ရေးအမေရိကန်နဲ့အတူလက်တွဲဆောင်ရွက်ကြဖို့နိုင်ငံခြားအစိုးရတွေကိုသတင်းစကားပေးလိုက်တာဖြစ်တယ်လို့သမ္မတ Trump ကပြောထားပါတယ်။ချီးသွားလာခွင့်တမ်းမြင့်ချက်တစ်ထဲမှာဆူဒန်ကိုတမ်းမြင့်နိုင်ငံစင်ကပယ်ချက်ပေးလိုက်ပြီးချက်ဗင်နီဇွဲလားနဲ့မြောက်ကိုရီးယားတို့ကိုထပ်ပေါင်းလိုက်တာဖြစ်ပါတယ်။အစိုးရညွှန်ကြားချက်မှာတော့အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ရေမြင့်နိုင်ငံတို့ကလူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းမှာနေထိုင်သူတွေနဲ့ဆွေမျိုးတော်ဆက်ကြောင်းခိုင်မာတဲ့အထောက်အထားရှိသူတွေကအပ၊ကျန်တဲ့လူတွေအလုံးကိုပြည်ဝင်ခွင့်တားမြစ်တာဖြစ်ပါလေရှင်။